မြန်မာနိုင်ငံမှာမနေ့တုန်းကကိုဗစ် -19 ရောဂါကူးစက်သူ 1,138 ဦးထပ်ပြီးအထည်ပြုလိုက်တဲ့အတွက်စုစုပေါင်းကူးစက်ခံရသူ 33,488 ဦးရှိပြီဖြစ်ပါတယ်။မနေ့ကတရက်တည်းသေဆုံးသူ 34 ဦးရှိတာကြောင့်လည်းသေဆုံးသူပေါင်းက 999 ဦးရှိပြီဖြစ်ပါတယ်။အောက်တိုဘာ16ရက်တောက်ကြနေ့ည7နာရီအထိစစ်ဆေးပြသခဲ့တဲ့တက်ခွဲနမူနာပေါင်း 13,510 ခုရဲကအခုလိုနောက်ထပ်လူနာ 1,100 ကျော်အတည်ပြုခဲ့တာပါ။အခုချိန်ထိစစ်ဆေးပြသခဲ့တဲ့တက်ခွဲနမူနာပေါင်းကတော့ 48,000 ကျော်ရှိပါတယ်။ကုသခံရသူ 3,300 ကျော်တဲကပြည်내ကျန်းမာလာသူကတော့ 15,500 နီးပါးရှိပါတယ်။ကံပြင်းတဲ့ကြောက်တော်မျိုးတွေကဆစ်ဆောင်စကန်တချို့မှာလဲကိုဗစ် -19 ရောဂါကူးစက်သူတွေရှိလာတဲ့အတွက်စစ်ပြေးဒုက္ခသည်တွေကြောင့်ရောဂါပိုးပြန့်နှံ့ကူးစက်မှုပိုဆိုးမလာအောင်တားဆီးကာကွယ်ဖို့ကြိုးစားနေကြပါတယ်။လူစုလိုက်ပြုံလိုက်စုပေါင်းနေထိုင်ရတဲ့ယာယီဆစ်ဆောင်စကန်တွေထဲမှာကူးစက်မြန်ရောဂါပြန့်ပွားမှုကာကွယ်နိုင်ရေးအသွားအလာကန့်သတ်မှုတွေတင်းကျပ်ပြီးတိကျခွဲကွာရန်တင်းထားနိုင်ဖို့လဲအရေးကြီးပြင်ဆင်နေကြပါတယ်။ကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးကတော့လူများသွားလာလှုပ်ရှားတဲ့ဈေးတွေလူနေအဆောင်တွေဖုန်းတော်ကြီးကျောင်းတွေသီလရှင်ကျောင်းတွေနဲ့ဆက်ရုံအလုပ်ရုံတွေမှာယောဂကပ်ကွယ်ရေးစည်းကမ်းတွေကိုလိုက်နာဆောင်ရွက်ကြဖို့ COVID-19 လုပ်ငန်းစံစစ်သုံးသပ်မှုအပတ်စဉ်အစည်းအဝေးမှာတတိပေးခဲ့ပါရခင်ဗျာ